တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတိုရှိမစ်ဆုမိုတီဂျီတို့ဂျပန်နိုင်ငံမြို့တော်တိုကျိုမှာအင်ကာနီကာတွေ့ဆုံပြီးတရုတ်ရဲ့ဩဇာကြီးလာမှုကြောင့်ဒေသရင်းစိုးရိမ်မှုနှစ်နိုင်ငံစည်းပွားရေးဆောင်ရွက်ချက်တွေနဲ့ကိုဗစ်ကိစ္စအပါအဝင်ကိစ္စရပ်အများအပြားကိုဆွေးနွေးခဲ့ကြပါတယ်နိုင်ငံသားရေးဝန်ကြီးနှစ်ဦးရဲ့ဆွေးနွေးမှုတွေနောက်လုပ်တဲ့သတင်းစာရှင်းလင်းတာမှာတော့နှစ်ဖက်တန်တမန်တွေကြားသဘောတူညီချက်အတော်များများရပေမဲ့အရှိတရုတ်ပင်လယ်အရင်းနဲ့ပတ်သက်တဲ့ဒေတာရင်းလုံခြုံရေးကိစ္စကတော့မပြေမလည်ဆက်ရှိနေတဲ့အခြေအနေဆိုတာရှင်းရှင်းလင်းလင်းထွက်ပေါ်လာပါတယ
်။また両国間の懸案事項についても議論を行いました。
ဆန္ဒကိုကျော်ညီရေးပြင်အရေးဂျပန်ရဲ့အနေအထားကိုရှင်းပြခဲ့ပြီးတရုတ်ဘက်ကအပြုသဘောဆောင်ဆောင်ရွက်ဖို့အပြည့်အထန်တိုက်တွန်းကြောင်းဒီကိစ္စနဲ့ပတ်သက်ပြီးဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံသားရေးဝန်ကြီးပြောဆိုခဲ့တာပါ။အရှေ့တရုတ်ပင်လယ်ပြင်အတွင်းကပိုက်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေကိုဂျပန်ကဆန္ဒကူလို့ခေါ်ပြီးတရုတ်ကဒိုင်အိုယူလို့ခေါ်တာပါ။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကလည်း
刚才莫外相还提到了
台湾有穷也去年过这帮问题卡来先表达的一家台湾有你卡去年的过第六个上几年将表述多了吧这帮阿班的莫的出家第一年半夜边过今年我要来那边第六个卡来有钱这样是呗路阿的路东边你要拉路表述多了批罢的